ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း600နီးပါးထိရှိလာနေကြောင်းသတင်းငယ်တွေကကြေညာပါတယ်။ထိုင်းသမားရေးဝန်ကြီးဌာနကကြေညာချက်မှာအဓိကကူးစက်ခံရတာဘန်ကောက်မြို့တော်မှာဖြစ်ပြီးမြို့သူမြို့သားတွေအနေနဲ့နိုင်ငံအနှံ့ဒီဗိုင်းရပ်စ်ပိုပြန့်ပွားသွားတာမျိုးဖြစ်အောင်ဒီမျိုးကနေပြီးတော့ခရီးဝေးမထွက်ကြဖို့သတိပေးထားပါတယ်။ဗိုင်းရပ်စ်ကူးစက်နိုင်ခြေများပုံရတဲ့လက်ဝဲယုံတွေနဲ့ night club တွေမှာတင်းကျပ်တဲ့စီရင်ကန့်ကွက်ချက်တွေထုတ်ပြန်ပါတယ်။ဈေးဝယ်စင်တာကြီးတွေနဲ့အလှပြင်ဆိုင်တွေကစလို့ခေါက်ကွင်းနဲ့ရေကူးကန်တွေအထိလူများသွားလာတဲ့နေရာတွေကိုလည်းပိတ်ပါတယ်။ဒီဒေသခံတွေကလည်းအခုလိုသွားလာပိတ်ပင်မှာကိုစိုးရင်ပြီးတော့ဒီသတင်းသက်ပိတ်ရက်တွေမှာအစားအစာတွေကိုဝယ်ယူစုဆောင်ခဲ့ကြပါတယ်။တည်ယူပို့ဆောင်ရေးလမ်းတွေကိုလည်းလျှော့ချထားပါတယ်။ Thailand Air လေကြောင်းလိုင်းကသူ့ရဲ့ခီးစဉ်အလုံးကိုဖျက်သိမ်းလိုက်တယ်လို့ Bangkok Airways နဲ့ Thai Air Asia တို့ကလည်းနိုင်ငံတကာလေကြောင်းလိုင်းခီးစဉ်တွေဖျက်သိမ်းခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမြန်မာနဲ့နေချင်းတိဆက်နေတဲ့ချင်းလိုင်းမြို့မှာဆိုရင်လည်းထိုင်းနဲ့မြန်မာနိုင်ငံသားတွေဟာနေဆက်ကိတ်မပိတ်ခင်နေရပြန်ကြဖို့ဆိုင်းပြနေတာကိုတွေ့နေရပါတယ်။ဖွံ့ဖြိုးမှုနောက်ကျတဲ့မြန်မာနဲ့လာအိုနိုင်ငံတွေကတော့ဗိုင်းရပ်စ်ကိုကူးစက်မှုမရှိဘူးလို့အာဏာပိုင်တွေအခိုင်အမာပြောဆိုမှုပေါ်မှာတံပြရတွေတိုးလာနေပြီးထိခြားမခံတဲ့စီးပွားရေးအခြေအနေနဲ့ခက်မမီရောတဲ့ကျန်းမာရေးဆောင်ရှားမှုစနစ်အဟောင်းတွေပေါ်မှာလည်းစိုးရိမ်စိတ်တွေတိုးလာနေတာဖြစ်ပါတယ်။